အာဂရိနိုင်ဆောင်မှုအချို့တော်ပုံကြောင့်အရေးယူဖို့လွှတ်တော်ကနေဆုံးဖြတ်ခံထားရတဲ့တောင်ကိုရီးယားသမ္မတပါခွန်နီရဲ့တောင်ကိုရီးယားအာဏာရပါတီစင်နူရီကနေလွှတ်တော်မှ29ဦးခွဲထွက်သွားပါတယ်။အာဏာရပါတီကနေခွဲထွက်သွားတဲ့လွှတ်တော်မှတ်တွေက New Conservative Party for Reform အမည်နဲ့နိုင်ငံရေးပါတီတွေကိုထူထောင်လိုက်ပြီးလာမယ့်ဇန်နဝါရီ24ရက်နေ့မှာတရားဝင်စတင်ပါမယ်။လာမယ့်သမ္မတရွေးကောက်ပွဲမတိုင်ခင်အာဏာရပါတီဘော်စိတ်တဲမကြဖြစ်နေတဲ့ Conservative မဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုရဖို့ပါတီတွေကမျှော်လင့်ထားတာပါ။တော်ဝင်ကနေအားယူတော့မဲ့ကုလသမဂ္ဂဒွေးမှုချုပ်ဘန်ကီမွန်းကိုပါတီရဲ့သမ္မတလောင်းအဖြစ်ပါတီတက်ကတင်မြှောက်ဖို့ကြိုးစားနိုင်ကြလေရှိပါတယ်။ VOA နဲ့မကြခင်ကလုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာတော့ကုလသမဂ္ဂဒွေးမှုချုပ်ဘန်ကီမွန်းကသမ္မတရွေးကောက်ပွဲဝင်ရှင်ဖို့ရှိမရှိဆိုတာနဲ့ပတ်သက်ပြီးရည်ရည်ပြတ်ထုတ်မပြောသေးပါဘူး။သမ္မတပါကွန်နီကိုရည်ရှိဖို့အထွတ်တော်ရဲ့ဆုံးဖြတ်ချက်နဲ့လက်ရှိအနာရပါတီတွင်နိုင်ငံရေးအရှုပ်တွေဖြစ်ခဲ့ပြီးတဲ့နောက်မှာတော့မစ္စတာဘန်ကီမွန်းကို Conservative တို့အတွက်အလားအလာအရှိဆုံးသမ္မတလောင်းအဖြစ်ရှုမြင်ကြပါတယ်။ဒါတလောကယူထားတဲ့လူလူစစ်တမ်းတွေမှာလည်းမစ္စတာဘန်ကီမွန်းကလစ်ဘရယ်နိုင်ငံရေးသမားမွန်ဂျင်းအင်ထက်မဲနှဲငယ်သားနဲ့ဦးဆောင်နေပါတယ်။မွန်ဂျင်းအင်ဟာလွန်ခဲ့တဲ့၄နှစ်တုန်းကသမ္မတရွေးကောက်ပွဲမှာသမ္မတဖာကွန်လေးကိုရှုံးနေခဲ့သူဖြစ်ပါတယ်။